တရားစွဲခံထားရတဲ့ NNE အစိုးရလက်ထက်ရခိုင်ပြည်နယ်ဝင်ကြီးချုပ်ဦးညီပုနဲ့စီပင်ဝင်ကြီးဦးမြအောင်တို့ကိုစစ်တွေထောင်တဲ့အထူးတရားရုံးကဒီကနေ့ဧပြီလ6ရက်နေ့မှာပြည်တံချမှတ်ခဲ့ပါတယ်။ထောင်ဒဏ်4လနဲ့ဒါမှမဟုတ်ငွေဒဏ်5000ပေးဆောင်ရမယ်ဆိုတဲ့အတွက်ပါတီကနေငွေဒဏ်ပေးဆောင်ခဲ့တယ်လို့ဆိုပါတယ်။ရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနှိရှေထောင်ချခံထားရတဲ့ NLD ရခိုင်ပြည်နယ်ဝင်ကြီးချုပ်ဟောင်းဦးညီပုနဲ့ဝင်ကြီးဟောင်းဦးမင်းအောင်တို့ကိုရွေးကောက်ပွဲမှာမဲမတမာမှုလုပ်ခဲ့တယ်ဆိုပြီးရာဇသက်ကြီးပုံမှန်ဥပဒေပုံမှန်130ကကြီးနဲ့ပြည်내ရွေးကောက်ပွဲကော်မရှင်အဖွဲ့ကွဲဒုတိယဥက္ကဋ္ဌဥတူရင်ထုတ်ခါတရားလိုလုပ်ပြီးတရားစွဲခဲ့ပါတယ်။ဒါအပြင်ရခိုင်ပြည်နယ်စီပင်ဝင်ကြီးဟောင်းဦးမင်းအောင်ကိုလည်းဥညီပူရဲ့ရွေးကောက်ပွဲဆိုင်ရာဥပဒေဖောက်ပြန်မှုကိုအားပေးကူညီခဲ့တယ်ဆိုပြီးရာဇသက်ကြီးပုံမှန်ဥပဒေ109နဲ့ထပ်တိုးတရားစွဲခဲ့ပါတယ်။ဒီကနေ့မှာတော့ဦးညီပုနဲ့ဦးမင်းအောင်တို့ကိုစစ်တွေထောင်တွင်းအထူးတရားရုံးကနေထောင်ဒဏ်၄လဒါမှမဟုတ်ငွေဒဏ်ကျပ်5000စီကျခံစေဖို့အမိန့်ချခဲ့တယ်လို့ဦးညီပုရဲ့အမှုကိုလိုက်ပါဆောင်ရွက်နေတဲ့ရှေ့နေကပြောပါတယ်။ဦးညီပုနဲ့ဦးမင်းအောင်တို့ကထောင်ဒဏ်၄လစီကျခံဖို့ရွေးချယ်ခဲ့ပေမဲ့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဒဏ်ငွေ5000စီလာရောက်ပေးဆောင်ခဲ့တာကြောင့်ထောင်ဒဏ်၄လကျခံဖို့မလိုတော့ကြောင်းဦးညီပုအမှုကိုလိုက်ပါဆောင်ရွက်နေတဲ့ဒဇင်ဥပဒေဆိုင်ရာအဖွဲ့အစည်းကအထက်တန်းရှိနေဦးကျော်ဆိုးလင်းကအခုလိုရှင်းပြပါဗျာ
။ဟုတ်ကဲ့ပါ။ဟိုကဒီနေ့အမိန့်ချတာပေါ့နော်။ဒီထောင်ဒဏ်က၄လပေါ့။တကယ်လို့ငွေဒဏ်က5000ပေါ့။ငွေဒဏ်5000မဆောင်လို့ရှိရင်ထောင်ဒဏ်၄လတတ်ခံရမယ်ဆိုတော့အမိန့်ချတာပါခင်ဗျာ။အခုကတော့ဒီငွေဒဏ်ထောင်လိုက်တယ်ပေါ့နော်။ဒီသူတို့ဒီပါတီကတယောက်ကလာပြီးတော့ငွေဒဏ်ဆောင်တော့တယ်လို့ပြောပါခင်ဗျာ။ထောင်ဒဏ်လည်းဟုတ်ကဲ့မရှိတော့ခင်ဗျာ။
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံထားရတဲ့ဝင်ကြီးချုပ်ဦးညီပုအပါအဝင်ရခိုင်ပြည်နယ် NLD အစိုးရဝင်ကြီးဟောင်း5ဦးကိုလည်းအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှတ်တွင်နဲ့2022ခုနှစ်ဇန်နဝါရီလ19ရက်နေ့ကပဲရခိုင်ပြည်နယ်တရားရုံးကနှစ်ရှည်ထောင်ဒဏ်အသီးသီးချမှတ်ခဲ့ပါတယ်။ဦးညီပုအပါအဝင်ဗန္ဓာအခွန်စီမံကိန်းနဲ့စီးပွားရေးဝင်ကြီးဟောင်းဦးကျော်အေးသိန်းနဲ့လျှက်စစ်ဆက်မှုနဲ့လမ်းပန်းဆက်သွယ်ရေးဝင်ကြီးဟောင်းဦးအောင်ကျော်စံတို့ကိုလည်းအဂတိလိုက်စားမှုတွေနဲ့အလုတ်ကျန်းတဲ့ထောင်ဒဏ်9နှစ်စီချမှတ်ခဲ့ပါတယ်။စီပင်တာယာရေးဝန်ကြီးဟောင်းဦးမင်းအောင်ကိုတော့ထောင်ဒဏ်9နှစ်စိုက်ပျိုးရေးမွေးမြူရေးတစ်တောနဲ့တပ်တုတွင်ဝန်ကြီးဟောင်းဦးကျော်လွင်တို့ကိုလည်းထောင်ဒဏ်3နှစ်စီချမှတ်ထားခဲ့တာပါ။ပြည်내ဝန်ကြီးချုပ်ဟောင်းဦးညီပုကိုတော့ထောင်ဒဏ်9နှစ်အပြင်အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုပုံမှန်905ခန်းနဲ့ထောင်ဒဏ်2နှစ်ချထားပါသေးတယ်။စီမင်းတရားရေးဝန်ကြီးဟောင်းဦးမင်းအောင်ဟာလည်းအာဏာသိမ်းမှုစန့်ကျင်ဆန္ဒပြပွဲတွေကိုဥဆောင်မှုနဲ့ငိမ့်စုစီပုံမှ19တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှ25တို့နဲ့ထောင်ဒဏ်2နှစ်နဲ့2လချမှတ်ခံထားရပါတယ်ခင်ဗျာ။